Bangladesh Bago, Dane Chile, Rohingyari, Trabigare, Piane, Badabi, ICC Nanganaga, Jazuiko, Unine, Songan Sisibu, seeing by Winshi Jow, ICC Diaduji, Paye, Song Piazza, Democracy, Bubi, Biale, Posamo, Bidugani, Juice, like the Yada Soya letter, Time Bia, Boyego, Jasin Zide, Lu Nanganaga, Kadiga, Dongabare, Luque, Chopamuri, Shinide, Sure, Kula Bawi, Nanganaga, Soy, Musuja Debo, Nama Soyane, Demroye, ကောင်းဆောင်မိုင်းနေအနေနဲ့ညင်းချက်ထုတ်နေမဲ့အစားလွတ်လပ်ပြီးတော့ဗလိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုတွေမှာအပြူသဘောဆောင်တဲ့ပူပေါင်းဆောင်ရွက်မှုတွေပို့တိုးလှုပ်ဆောင်တဲ့နဲ့ဆိုပြီးတော့လည်းအကြံပြုကြပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်
အတန်းကြီးပုံရိပ်ကျတာပေါ့အဖြစ်ပြီးတော့ဒါကတော့ဒီမှာဟိုတားစီလို့မရဘူးလေအစိုးရအနေနဲ့ကလည်းဒီဥစ္စာနဲ့ပတ်သက်လို့သူ့အနေနဲ့လက်မခံဘူးပါညာပယ်ချတယ်ဆိုပေမဲ့လည်းသူပယ်ချတယ်ဆိုပေမဲ့ဟိုကတစ်ဖက်ကသူတို့ဖာသာသူတို့လုပ်တာလေအဲ့တော့ဒီပုံရိပ်မကောင်းတဲ့ကိစ္စကိုဘယ်လိုလုပ်ရင်ကောင်းလဲဆိုတာသူကြားပြန်ပြီးတော့ပြင်ဆင်မှုလိုတယ်အဲ့ဒါတစ်ချက်နောက်တစ်ချက
ပြန်တော့ကြပြီးတော့မှအမှန်ကန်ကန်ကောင်းမွန်ပေါ်လစီအစ်စ်တွေနဲ့တရားပြရလို့လုပ်တယ်လို့ထင်ပါတယ်။ဒါအများကြီးသင်ခန်းစာယူရမယ့်တရားပါပဲ။အစိုးရအနေနဲ့အခုလိုညှင်းချက်ထုတ်နေမဲ့အစားရခိုင်ပြည်နယ်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အလုံးနဲ့တက်သေးပြဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှကြောင့်ဟောင်ကော်ဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဂျမ်ဘေးကော်မရှင်အဖွဲ့
ဒီအိုက်စီစီကိစ္စတော့တငုံငွေနဲ့ဖြစ်နေတာကြာပြီပေါ့လေအဲ့တော့ကျွန်တော်အမြင်ကတော့ဖြစ်ရင်ကိုယ့်ဘက်ကနေအလုံးနဲ့တက်တည်ပြဖို့လိုအပ်ပါလေဥပမာဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာနှစ်ဖက်လူအဖွဲ့အစည်းကိုနော်တစ်ဖက်ကလာတဲ့လူတွေကိုပြန်လက်ခံမှာမယ်လို့စိတ်မမပြောနေတဲ့အခါမှာကြောက်ရှိလာတဲ့လူတွေနဲ့ဟိုမှာရှိနေသေးတဲ့ဟိုလူတွေနဲ့နောက်ပြီးတော့ဟိုန ချစိတ်ပါဝင်စားစွာနဲ့စတင်လုပ်ဖို့လိုအပ်နေတယ်လို့ထင်ပါတယ်။
တခိုင်မြောက်ပိုင်းမှာနိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့သုံးထုတ်ပြီးမြန်မာအစိုးရကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ဒုက္ခသည်တွေအပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်ပေါ်ကိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယုံကြည်မှုတွေရအောင်ဒီစုံစမ်းစစ်ဆေးမှုတွေကိုပွေလင်းမြေသားမှုရှိစွာချပြဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့လည်းဒီထက်ပိုပြီးအပြုသဘောဆောင်တဲ့ပူးပေါင်းမှုတွေနဲ့လက်တွဲဆောင်ရွက်ဖို့လိုတယ်လို့မြမရေးကဲခန့်ဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်
။ဒီအစိုးရလွှတ်တော်နဲ့တက်မတော်အနေနဲ့ပေါ့လေဒီနိုင်ငံတကာရဲ့ဒီလိုလားချက်တွေတော့နိုင်ငံတကာရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ပုံမှန်လေးလေးညှိနှိုင်းဆွေးနွေးပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အစိုးရရဲ့တဘောကတော့နိုင်ငံတကာရဲ့အဖွဲ့အစည်းတွေကတိုက်ရိုက်စုံစမ်းစစ်ဆေးတဲ့အဖွဲ့တွေဝင်လာမျိုးမဟုတ်ရင်တောင်မှလက်ရှိမြန်မာနိုင်ငံကလုံနေတဲ့ဟလာနောက်ပြီးတော့မြန်မာနိုင်ငံအစိုးရကကမခရပြုတ်ပြီးတော့ဆောင်ရွက်နေတဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာနိုင်ငံတကာအတိုင်းဝိုင်းရဲ့ပါဝင်နိုင်မှုကိုဖွင့်ပေးနိုင်ဖို့ တိုင်းတာတစ်ခုထိလိုအပ်မယ်လို့မြင်တယ်။ဟာလာရခိုင်ရေးပါဝင်ပေါ့လေမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုဟာလည်းပဲအင်မတန်မှအရေးကြီးတယ်လို့အဲ့ဒီလိုသုံးသပ်ပါတယ်
မြန်မာနိုင်ငံဟာကိုယ်တယ်မြေတဲကဘလို့ရာဇဝတ်မှုမျိုးလူခွေချိုးဖောက်မှုမျိုးကိုမဆိုစုံစမ်းစစ်ဆေးဖို့လှုပ်ချစိတ်ရောလုံနိုင်စွမ်းမှရှိတယ်ဆိုပြီးမြန်မာအစိုးရကမနေ့ကထုတ်ပြန်ထားပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းကိုအခုချိန်ထိတွားရောက်ကြည့်ရှုခွင့်မရသေးပဲအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ကြောင်း UNHCR ရဲ့ပြောခွင့်ရကလည်းမနေ့တောက်ကြနေ့ကစွစ်ဇာလန်နိုင်ငံဂျနီဗာကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်